ဒီကနေ့မနေ့ပိုင်းကစင်ကာပူနိုင်ငံရှန်ဂီလာဟိုတယ်မှာကျင်းပခဲ့တဲ့ AIPMC ခေါ်မြန်မာနိုင်ငံအရေးဆောင်ရွက်နေတဲ့အာဆီယံပါလီမန်အမတ်များအဖွဲ့တရက်တာအစည်းအဝေးဟာညနေပိုင်းမှာပြီးဆုံးခဲ့ပါတယ်။ဒီအစည်းအဝေးမှာအဓိကဘာတွေများဆွေးနွေးခဲ့ကြလဲဆိုတာအဖွဲ့ရဲ့ဥက္ကဋ္ဌမလေးရှားနိုင်ငံအာနာယပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်မစ္စဇာယစ်အီဘရာဟင်ကိုအစည်းအဝေးခန်းမထဲကိုဆက်သွဲမေးမြန်းကြည့်တဲ့အခါမှာအခုလိုစတင်ပြောပါတယ်
We have decided, we talked about, we have discussed the Burmese issue and our support for the Burmese people. We also express support to the Aung San Suu Kyi and
ကျွန်တော်တို့အဓိကထားပြီးဆွေးနွေးဆုံးဖြတ်ကြတာကတော့မြန်မာနိုင်ငံအရေးနဲ့မြန်မာလူထုကိုဘယ်လိုအကူအညီပေးရမယ်ဆိုတဲ့နည်းလမ်းတွေဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကိုထောက်ခံဖို့စတဲ့ကိစ္စတွေအပြင်မကြခင်စင်ကာပူနိုင်ငံမှာကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာအာဆီယံပြည်ရင်းကိုအာဆီယံနိုင်ငံတွေတညီတညွတ်ထဲလက်မှတ်ရေးထိုးနိုင်ရေးမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေရဲ့ယက်တီချက်ပြတ်သားလာဖို့စသဖြင့်အများကြီးဆွေးနွေးခဲ့ကြောင်းဒီဆွေးနွေးချက်တွေကနေကြီးညာချက်တစ်စောင်လဲထုတ်ပြန်မှာပါလို့ပြောသွားပါတယ်ဒီအစည်းအဝေးမှာပြည်ထောင်စုမြန်မာနိုင်ငံညွန်မောင်းအစိုးရကိုယ်စားလှယ်အဖြစ်တက်ရောက်နေသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပိုလ်လာတင်ကိုအစည်းအဝေးနဲ့ပတ်သက်ပြီးဆက်ပြီးမေးကြည့်တဲ့အခါမှာအခုလိုရှင်းပြပါတယ်
အဓိကအားဖြင့်တော့ကျွန်တော်တို့ဒီအာဆီယံနိုင်ငံတွေနဲ့တကယ်လို့မြန်မာနိုင်ငံအတွင်းမှာအခုကုလသမဂ္ဂနဲ့မစ္စတာကမ်ဘာရီကတွားပြီးတော့ဆောင်ရွက်နေတဲ့အပေါ်မှာနားအဖစိတ်ကောင်းဆောင်နေရပူးပေါင်းဆောင်မှုမရှိဘူးဆိုလို့ရှိရင်တော့တနိုင်ငံချင်းအနေနဲ့ဖြစ်စေကျွန်တော်အာဆီယံတစ်ခုလုံးအနေနဲ့မဟုတ်ရင်တောင်မှအာဆီယံနိုင်ငံတွေကသဘောထားတူညီတဲ့နိုင်ငံတွေပေါင်းကြပြီးတော့ထိရောက်တဲ့ပြည်အပေးရေးယူဆောင်မှုတွေလုပ်တဲ့နေဆိုတဲ့အမျိုးလိုလည်းဆွေးနွေးကြပါတယ်
အခုလက်ရှိအခြေအနေရပေါ့ဒီနေ့ဆိုလို့ရှိရင်ဟိုရန်ကုန်မှာဒီဒေါ်အောင်ဆန်းစုကြည်ကလည်းပဲ NLD လူကြီးတွေနဲ့တွေ့ပြီးနောက်တစ်ခါဥအောင်ကြီးနဲ့လည်းသူတို့တွေ့ပါတယ်ဆိုတော့ဒီလိုအခြေအနေနဲ့ပတ်သက်ပြီးရော AIPMC ကဘယ်လိုသုံးသပ်ပါလဲခင်ဗျ
AIPMC နေနဲ့ဖြစ်ဖြစ်ကျွန်တော်တို့အားလုံးအနေနဲ့တော့ဒီတွေ့ဆုံဆွေးနွေးပွဲကဒေါ်အောင်ဆန်းစုကြည်ကိုအခုလို NLD ဟိုကောင်းဆောင်နေနဲ့တွေ့ခွင့်ပေးလိုက်တာတော့အပြုသဘောဆောင်တဲ့တိုးတက်ဖြစ်ပေါ်မှုတစ်ခုနေနဲ့ချိုးဆူကြပါတယ်သို့တော်လည်းပဲတစ်ချိန်တည်းမှာကျွန်တော်ပြကြတဲ့နာဖနဲ့ဟိုဒေါ်အောင်ဆန်းစုကြည်တို့အကြားထဲမှာဖြစ်စီမြို့သားဒီမိုကရေစီဖွဲ့ချုပ်အကြားထဲမှာဖြစ်စီနိုင်ငံရေးရလေးနဲ့ဒီတိတ်ပဲရှိတဲ့ဆွေးနွေးပွဲတွေလက်တွေ့ကြမပေါ်လာမချင်းတော့သတိထားပြီးတော့စောင့်ရှိနေဖို့လိုအပ်မယ်ဆိုတဲ့သဘောထားရှိကြပါတယ်ခင်ဗျာ
ဥပိုလ်လာတဲ့ပြောပြသွားတာပါဒီအစည်းအဝေးမှာအာဆီယံဒေသတွင်းကလူမှုရေးအဖွဲ့အစည်းတွေပါစုံစုံညီညီတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအစည်းအဝေးတက်ရောက်လာသူမြန်မာအမျိုးသမီးအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါခင်အိုမာကိုဆက်ပြီးမေးကြည့်တဲ့အခါမှာဒီအစည်းအဝေးမှာပါလီမန်အမတ်တွေအပြင်ဒေသတွင်းကလူမှုရေးအဖွဲ့အစည်းတွေတက်ရောက်လာခြင်းအကြောင်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒေသထဲမှာတကယ်ဒီမိုကရေစီခွင့်ပြုတုတ္တရေးကိုတကယ်လုပ်မယ်ဆိုလို့ရှိရင်သို့တော်အမတ်တွေပါလီမန်အမတ်တွေနဲ့အစိုးရတစ်ခုတည်းမဟုတ်တော့ဘဲနဲ့သူတို့ပါလီမန်အမတ်တွေရောပြီးလို့ရှိရင်သူတို့ဒီလူမှုအခြေပြုအဖွဲ့အစည်းတွေပြည်သူတွေရဲ့ပါဝင်မှုတွေနဲ့လုပ်ရမယ်ဆိုတဲ့အမြင်ကသူတို့ကြားထဲမှာအင်မတန်မှကြေကြေပြန့်ပြန့်နဲ့ခံယူထားတဲ့အမြင်တစ်ခုဖြစ်ပါတယ်ဒါကြောင့်မလို့လေကျမတို့တွေကိုလည်းဖိတ်ခေါ်တယ်ကျမတို့နဲ့အမြင်သဘောထားဖလဲဆွေးနွေးပြီးတော့မှကျမတို့ကိုဖိတ်ခေါ်ဆောင်ရွက်တာတွေလုပ်ချင်းဖြစ်ပါတယ်ဆို
တော့အခုဒီအစည်းအဝေးကနေပြီးတော့မြန်မာပြည်ကပြည်သူလူထုပေါ့ဘာတွေများအကူအညီပေးနိုင်ပါလဲခင်ဗျာ
ဒီအစည်းအဝေးကမြန်မာပြည်မှာအခုလိုမျိုးနာဖကဒီနေပြီးတော့မှအကြမ်းဖက်ပြီးတော့မှငြိမ်းချမ်းရေးစွာထောက်ရှားတာတွေချုပ်ခွဲပြီးတဲ့နောက်မှာဒီလွတ်တော်အမတ်တွေကသူတို့ August လတည်းကသူတို့အနေနဲ့တောက်လျှောက် statement တွေထုတ်တယ်ပြီးရလို့ရှိရင်သူတို့အနေနဲ့ဖိအားပေးမှုတွေလုပ်တာတွေတောက်လျှောက်လုပ်လာခဲ့တာပါဆိုတော့အခုသူတို့ဒီမှာပြန်ပြီးစုံကြတာကလောလောဆယ်မြန်မာနိုင်ငံမှာအခုဖြစ်ပေါ်ပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေနဲ့ကုလသမဂ္ဂနဲ့အာဆီယံဒေသကနေပြီးတော့မှပါဝင်ဆုတ်ရှားမှုတွေမှာသူတို့အနေနဲ့ထိရောက်တဲ့ဖိအားပေးမှုတွေလှုပ်ဆောင်မှုတွေကိုလုပ်ဖို့အတွက်ဆိုပြီးတော့လုပ်တာပါဆိုတော့အခုအချိန်နေမှာဥပမာဆိုလို့ရှိရင်ကျမတို့မစ္စတာကမ်ဘာရီခရီးစဉ်နဲ့ပတ်သက်လို့သူတို့သုံးသပ်တာတွေရှိတယ်ပြီးလို့ရှိရင်ဒီခရီးစဉ်ဒီမစ္စတာကမ်ဘာရီရဲ့လှုပ်ရှားမှုတွေကိုတိထက်ပို့ပြီးတော့မှထိရောက်တဲ့လက်တွေ့ကျတဲ့အခြေထွက်လာဖို့အတွက်ကိုသူတို့အနေနဲ့ဘာလုပ်မလဲဆိုတာမျိုးတွေကဆက်ဆွေးနွေးတာတွေရှိပါတယ်ဒီအစည်းအဝေးကကျမမြင်တဲ့တရက်ထဲဆွေးနွေးတာဆိုပေမဲ့သူတို့ကပုံမှန်စင်စမ်းပြတ်လုံနေတဲ့အဖွဲ့ကြီးလည်းဖြစ်တဲ့အတွက်ကြောင့်မလို့သူတို့လှုပ်ဆောင်မှုပုံပြီးရှေ့တိုးလာမှ၄သူတို့စဉ်းစားတာတွေတိုင်မြင်တာတွေရှိတော့ကျမတို့မြင်တာတော့သုံးသက်တာတော့ဒီအစည်းအဝေးကအင်မတန်မှအကျိုးရှိတဲ့အစည်းအဝေးလို့ကျမတို့မြင်တယ်သူတို့ပုံပြီးလှုပ်ရှားလာနိုင်တဲ့အစည်းအဝေးလို့လည်းကျမတို့မြင်ပါတယ
်ဒေါခင်အောင်မှပြောသွားတာပါဒီကနေ့မနေ့ပိုင်းအစည်းအဝေးမှာပြည်တွင်းက88မျိုးဆက်ကျောင်းသားတွေပြေးပို့လိုက်တဲ့တဝန်လာနဲ့ပြည်တွင်းအခြေအနေတင်ပြချက်တွေကိုလည်းအစည်းအဝေးတက်ရောက်တဲ့ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတယ်လို့သိရပါတယ် AIPMC အစည်းအဝေးဟာညနေ3:00ပြီးဆုံးသွားတာဖြစ်ပါလေခင်ဗျာ